Bangladesh နိုင်ငံ Cox's Bazar မှာမိုးကာလပထမဆုံးမိုးသည်ထန်စွာအဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခသည်စခန်းတွင်အကြီးအကျယ်ပျက်စီးသွားတဲ့နေရာတွေကိုကုလသမဂ္ဂ Agency တွေအပူတပြင်းပြင်ဆင်နေပါတယ်။မြန်မာနိုင်ငံရဟိုင်းပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တပ်သားနေပါလောက်ဒီစခန်းမှာနေထိုင်နေတဲ့ဆိုတဲ့ဒီနေရာမှာမိုးသည်ထန်မှုကြောင့်အင်ချီ195လုံးပျက်စီးသွားတယ်လို့လူဆက်တဦးထက်မနေနေရရသွားတယ်လို့ကုလသမဂ္ဂရဲ့အစိုးရကမှဖော်ပြပါရယ်အခုလိုမိုးရွာသွန်းမှုကြောင့်26ကြိမ်ထက်မနေမြေပြိုခဲ့တဲ့အတွက်ထောင်နဲ့ချီတဲ့လူတွေဒုက္ခရောက်မဲ့အခြေအနေရှိတယ်လို့ကနဦးထုတ်ပြန်တဲ့ကုလရဲ့အစိုးရကမှဆိုထားပါရယ်
In some cases this involved rescuing refugees from shelters destroyed by landslides.
မြေပြိုပြီးတော့အိမ်တွေပျက်စီးသွားတဲ့လူတွေကိုကယ်တင်ပေးရတာမျိုးတွေလည်းရှိသလိုအခုလောလောဆယ်မှာတော့အိမ်တွေအတော်ပျက်စီးသွားတဲ့လူတွေရောမြေပြိုတဲ့အထက်ပါသွားနိုင်ခြင်းရှိတဲ့လူပေါင်း2139ဦးရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလပြောခွင့်ရသူချားလီယက်စ်လေးကပြောဆိုသွားတာပါမိုးရသည်ကုန်ဆုံးမှုနောက်ထပ်လေးလကြာနေတဲ့အတွက်အခြေအနေတွေတိထက်ဆိုးလာနိုင်တယ်လို့လည်းသူကသတိပေးပါတယ်မိုးရသည်ကာလအတွင်းအဆိုးဆုံးအခြေအနေနဲ့မကြုံရအောင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကလူတွေပူးပေါင်းပြီးတော့ကြိုတင်ပြင်ဆင်မှုတွေအကြီးအကျယ်လုပ်နေပါတယ်ဒီထဲမှာကုန်းဆောင်ဘော်ကအစာအုံတွေကိုပြန်လဲပြုပြင်တိဆောက်တာရေသွဲမြောင်းဖောက်လုပ်တာနဲ့လမ်းတံတားတွေတိဆောက်တာလည်းပါဝင်ပါတယ်